ဦးစိန်ကျော်လိုက်ခင်ဗျာ NLD နဲ့တွဲဆုံဆွေးနွေးစရာမရှိပါဘူးလို့မြန်မာစစ်အစိုးရဘက်ကနေပြီးတော့တရားဝင်ထုတ်ဖော်ပြောဆိုတာနဲ့ပတ်သက်ပြီး NLD ဘက်ကဘယ်လိုတုံ့ပြန်ပြောဆိုလဲဆိုတာမေးကြည့်ပါသေးလားခင်ဗျာ
မေးကြည့်ပါတယ်ဦးတျောင်ခန့်ကြီး NLD သတင်းထုတ်ပြန်ရေးအဖွဲ့ဝင်တဦးဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်သိန်းပြောတာကတော့ဒီ AB လ28ရက်တုန်းမြန်မာသတင်းစာတွေမှာကျိုင်းတုံသတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့တိတိကျကျမပါသေးတဲ့အတွက်သတင်းစာတွေပါတာအပြည့်အစုံဖတ်ပြီးမှ NLD ကတရားဝင်သဘောထားပေးခြင်းနဲ့လို့ပြောပါတယ်ဒါပေမဲ့လောလောဆယ် NLD ဘက်ကပြောနိုင်တာနဲ့ပတ်သက်ပြီးလက်ထောက်ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်ဦးမြင့်သိန်းပြောတာနားထောင်ကြည့်အောင်ပါဦးတျောင်ခန့်ကြီး
ဟုတ်ကဲ့ကျွန်တော်ရေဒီလိုရှိပါတယ်ကျွန်တော်တို့ကအခုဒီနေ့မနေ့သတင်းစာတွေလည်းဝယ်ပြီးတော့ကျွန်တော်တို့ကြည့်ပါတယ်ကြည့်တဲ့အခါမှာသတင်းစာထဲမှာကျွန်တော်တို့ဘာမှတိတိကျကျဖော်ပြထားတာကျွန်တော်မတွေ့သေးဘူးသတင်းစာထဲမှာဘာမှမပါလာသေးဘူးအဲ့တော့မပါသေးတဲ့အတွက်ကြောင့်ကျွန်တော်သဘောထားပေးဖို့အခက်အခဲရှိနေပါတယ်ဒါပေမဲ့လို့ကျွန်တော်တို့ပြောနိုင်တဲ့အတိုင်းဒါလေးတော့ကျွန်တော်ပြောပါမယ်ကျွန်တော်မျိုးသားဒီမျိုးစီဖွဲ့ချုပ်ကအာနာခွင့်ဝေသုံးဆွဲဖို့တောင်းဆိုနေပါတယ်လို့သူတို့ပြောတယ်လို့သိရပါတယ်အဲ့တော့ကျွန်တော်တို့အာနာခွင့်ဝေသုံးဆွဲဖို့အတွက်ကျွန်တော်တို့ပြောနေတာမဟုတ်ပါဘူးအခုကျွန်တော်တို့ပြောနေတာကအမျိုးသားပြန်လည်တင်းကြပ်ရေးအတွက်ကိုတွဲဆုံဆွေးနွေးကြဖို့ပြောဆိုနေကြတာဖြစ်ပါတယ်အဲ့လိုပြောနေတာလည်းအချိန်ကြီးခါခါရှိနေပါပြီပြီးတော့ကျွန်တော်တို့ဒီလိုလိုခေါ်ယူဖို့အတွက်ကိုဆောင်ရွက်ဖို့ပြောနေတာကလည်းနိုင်ငံတော်အရေးတိုင်းနဲ့ဖွံ့ဖြိုးတောင်းစီကထုတ်ပြန်ထားတဲ့ရွေးကောက်ပွဲဥပဒေနဲ့အညီကျွန်တော်တို့ကဆောင်ရွက်နိုင်အောင်ပြောနေခြင်းပဲဖြစ်ပါတယ်တကယ်အဲ့ဒီပြောရင်နားမအစိုးရကိုနိုင်ငံတော်အရေးတိုင်းနဲ့ဖွံ့ဖြိုးတောင်းစီကိုတရားဝင်ဆိုရဖြစ်စီဖို့နဲ့ရှင်းဆက်ပြီးတော့တိုင်းပြည်နဲ့ပြည်သူတွေခံစားနေရတဲ့လူမျိုးတို့ကအမျိုးမျိုးကိုကြော်ဖြတ်နိုင်ဖို့အတွက်အတူတူလှုပ်လှုပ်နိုင်ဖို့အတွက်ပြောဆိုနေခြင်းဖြစ်ပါတယ်။အဲ့ဒါကိုလည်းစနိုင်တဲ့နေရာကစကြဖို့လေကျွန်တော်တို့ပြောခဲ့တာဖြစ်ပါတယ်။ပေလာ29နှစ်နေ့အပြင်မှာကျွန်တော်ဆောင်ရွက်ပေးပါလို့ပြောထားပြီးသားတကားဖြစ်တော့ခါကြတော့ကျွန်တော်တို့ကတော့စကားတည်စွာနဲ့ပဲကျွန်တော်ရည်ကာလအထိတော့ဆောင်ဆိုင်ပြီးတော့ကျွန်တော်တို့ညှော်လင်းရမှာဖြစ်ပါတယ
်။အခုလိုစစ်အစိုးရဘက်ကနေပြီးတော့တင်းတင်းမာမာမဆွေးနွေးနိုင်ဘူးလို့ပြောပေမဲ့လက်တွေမှာဆွေးနွေးဖို့ NLD ဘက်ကစိုက်လိုက်မှတ်တက်တောင်းဆိုနေတာကိုမတိကျိုးကျွန်ပြုလာတာပဲနှစ်ပေါင်းဘလောက်ရှိပြီလဲဗျာ CRPB လွှတ်တော်ကိုစားပြုကော်မတီရဲ့သဘောထားကိုမေးကြည့်သေးလားဦးစိန်ကျော်လိုက
်ဟုတ်ကဲ့ဦးတျောင်ခန့်ကြီးဦးထောင်ကိုထန်းကတော့ခီးထွက်နေတယ်ဗျာ CRPB အဖွဲ့ဝင်တဦးဖြစ်တဲ့ဇူမီအမျိုးသားကွန်ဂရက်ပါတီခေါင်းဆောင်ဦးကျင်ရှင်ထံကိုမေးကြည့်တော့အခုလိုစစ်အစိုးရဘက်ကရည်ရည်ပြပြောတာဟာပြည်သူတွေကိုစော်ကားတာဖြစ်တယ်လို့သူကယူဆပါတယ်ကဲဥကျင်ရှင်းတံပြောတာနားထောင်ကြည့်အောင်ဥတျောင်ခန့်ကြီ
းဒါကတော့သူတို့ကအစတည်းကအဲ့လိုပဲပြောတယ်ဒါပေမဲ့အခုဒီတစ်ခါလူတိရှင်ကြားအော်ပြောတာထုတ်ပြောတာဖြစ်ပါတယ်ကျွန်တော်တို့ပြည်သူလူထုကိုစော်ကားတာပါပဲပြည်သူလူထုစန္ဒကိုသူတို့တည်ပြသားပါပြည်သူလူထုစန္ဒကို1998ရွေးကောက်ပွဲမှာအထင်ရှားတည်နေတာ
ဒါနဲ့ဥတျောင်ခန့် NLD ပေါ်စီဆိုးရဘက်ကအခုလိုမောက်မောက်မာမာပြောဆိုတာတွေနဲ့ပတ်သက်ပြီးဆွေးနွေးလမ်းကြောင်းပျောက်သွားပလားဆိုပြီးပြည်သူတွေကစိုးရိမ်နေပါတယ်အတွေ့အကြုံရှိတဲ့ဝါရင်နိုင်ငံရေးသမားတွေရဲ့အမြင်ကဘယ်လိုလဲလဲဗျာ
ဟုတ်ကဲ့ဦးစိန်ကျော်လိုင်းနားအဖရဲ့သတင်းစာရှင်းလင်းပွဲမှာ NLD ပါတီကလွှတ်တော်ခေါ်ပေးရေးအဆိုပြုချက်ကိုပြန်ကြားရေးဝန်ကြီးကပယ်ချလိုက်တာနဲ့ပတ်သက်ပြီးတော့ဝါရင်နိုင်ငံရေးသမားကြီးတခင်ချန်နှုံးကိုမေးကြည့်တော့တခင်ချန်နှုံးကတော့ကျွန်တော်တို့တိုင်းပြည်ရဲ့ကံကြမ္မာမကောင်းဘူးလို့မှတ်ချက်ပေးပါတယ်နားအဖရဲ့လုပ်ပုံကိုင်ပုံတွေဟာ NLD ပါတီကိုမတရားသင်းကြီးညာနိုင်တယ်လို့တိုင်းပြည်တွင်လူငယ်တွေစိတ်လိုက်မှန်မှန်နဲ့စူပူမှုတွေဖြစ်လာမှာကိုစိုးရိမ်တယ်လို့ပြောပါတယ်။သူပြောတာနားတောင်ကြည့်အောင်ခင်ဗျာ
။အမှန်ကတော့ပေါ့ဗျာဒါတိုက်ပြည်တွေကကြံမာပဲပေါ့နော်။ဟို NLD အနေနဲ့လည်းသူကသူဒီမိုစီဘောင်တော့ကသူတက်နေတဲ့လောက်သူလှုပ်နေတာပဲပေါ့။အဲ့တော့ဒီလိုချိန်မှာသူကအနေနဲ့တို့ကတို့လှုပ်ချင်လို့လှုပ်ရတယ်။အဲ့ဒါလူတွေကတို့လူတို့မြတ်ခံရမယ်။ခံလည်းခံနေကြတာကိုအဲ့တော့အဲ့ဒီသဘောမျိုးနဲ့အော်အုတ်ချုပ်နေတဲ့သဘောမျိုးပြတ်တက်ရောက်နေတယ်။ဒီအဲ့တော့ဘူမှုလိုပါတော့ခိုက်တလောက်တော့ဒါကအင်အားရှိတလောက်တော့ပေါ်လာနိုင်တယ်လို့ကျွန်တော်ဒီလိုပဲတော်သွားတယ်။အမှားတော့တိုက်ပြီးကတ်ချင်မှာပါပဲ။တော်တော်လေးဝမ်းနေစရာကောင်းတဲ့ဟလာအမှားတော့အခြေအနေဟိုတွေ့နေရတယ်လို့ကျွန်တော်တို့ခံစားမိပါတယ်။ဟလာဒီမိန်ကွန်းကိုပေါ့လေပြည်ကြီးဝန်ကြီးအနေနဲ့အဲဒါမတရားတဲ့ဟလာကြေညာရတယ်ဆိုတဲ့သဘောမျိုးပေါ့လေ။မလို့ချင်းလို့ကြည်နေခုကြတဲ့စက်တာတွေရှိရဲဆိုတော့ဒါနောက်ဟာတော့မတရားတဲ့ကြီးညာဖို့ပဲလူတို့တာပေါ့အမှားတော့ဒါပဲဒါမတရားတဲ့ကြီးညာဖို့လဲအစီအစဉ်ရှိတယ်လို့ကျွန်တော်အနေနဲ့ကျွန်တော်အနေနဲ့ဒီလိုပဲမြင်မှာဒါကြောင့်မို့သားဒီလိုပြောလာတယ်လို့ဟုတ်လားကျွန်တော်ယုံကြည်တယ်လေ
တခင်ချန်ထုံးပြောတယ်လို့စိုးရိမ်မေဆိုလဲစိုးရိမ်စရာပါပဲဥတျောင်ခန့်ရေအခြေအနေတွေလည်းဒီလိုဖြစ်လာတာကိုအဲ့တော့ तू ပြောတယ်လို့လူငယ်နိုင်ငံသမားတွေကျောင်းသားတွေအပိုင်းကရောစိတ်ထင်နိုင်ကျဲမဲ့အနေထားဖြစ်လာနိုင်သလားဆိုတာရှင်းလင်းလို့အတွေ့အကြုံရှိတယ်ရှင်လေးလိုမျိုးဆက်ကျောင်းသားခေါင်းဆောင်တွေရဲ့သဘောထားကဘာတယ်လဲဥတျောင်ခန့်ကြီ
းကျွန်တော်မေးကြည့်တယ်ခင်ဗျအ
ရှင်လေးလုံးចောင်းသားခေါင်းဆောင်တူဖြစ်တယ်ကိုမင်းကိုနိုင်ငံတော်သူတို့ဟာလူငယ်ဖြစ်ပေမဲ့လူကြီးစိတ်နဲ့အလုပ်လုပ်နေတာပါဆိုပြီးတော့သူ့သဘောထားကိုအခုလိုပြောပြပါတယ်လူငယ်တွေကလူကြီးစိတ်ဝေးပြီးတော့အလုပ်လုပ်နေကြတာလေဒီတော့လူကြီးတွေအားလုံးကလည်းလူကြီးစိတ်ဝေးဖို့ဆိုတာပါလူကြီးစိတ်ဝေးရဆိုတဲ့နေရာမှာခံစားချက်ကိုဦးစားမပေးဖို့ကျွန်တော်တို့အချိန်ခံကြတာကျွန်တော်တို့ပြောခဲ့ပ ို့ကုသွားရမယ်စိတ်ချက်ကိုကျွန်တော်တို့စဉ်းစားလို့ရမှာပါ။လက်ရှိပကတိမှာကျွန်တော်တို့တိုင်းပြည်ထဲမှာကိုအပြတ်တဲပေါင်းစုံတကယ်ဆိုင်နေတာပါ။ဒီလူလူတွေထဲမှာကျွန်တော်တို့နေ့စဉ်အတူအသက်ရှူရှင်တန်နေတဲ့ကျွန်တော်တို့အပြည့်ဆုံးမှာအဲ့လိုအခြေအနေမျိုးမှာတိုင်းပြည်ရဲ့အဓိကအင်အားစုဖြစ်တဲ့ဒီမိုကရေစီစနစ်စီကိုပြုရင်ကြောင်းလဲခြင်းနဲ့အင်အားစုတွေကိုစစ်ဆေးမှုတွေတစိုက်တမှုတွေနဲ့အသက်သက်ဖြည့်ဆင်းလိုက်မယ်ဆိုရင်အဲ့ဒါဟာတိုင်းပြည်ကမှန်တန်တဲ့ဖြည့်ဆင်းမှုဖြစ်လာမှာမဟုတ်ဘူးဆိုတာတော့အဲ့ဒါရှင်းရှင်းလင်းလင်းအားလုံးနားလည်ထားပြီးသားပါကျွန်တော်တို့ဘက်ကတော့ဒီတော့တကယ်တကယ်ဖြည့်ဆင်းတဲ့ပုံစံကအပြန်အလှန်အပြိမှတ်ပြုရေးပါအဖက်နဲ့တဖက်အင်အားတွေဟာအမျိုးသားအင်အားစုတွေပဲဆိုတော့အပြိမှတ်ပြုဟာအရေးကြီးဆုံးချက်ပါဒါလူကြီးတန်နဲ့လူကြီးစိတ်သဘောထားမွေးတယ်ဆိုတဲ့နေရာမှာဒါပါပဲအရေးကြီးဆုံးကဒုက္ခပွဲရဲ့ရလတ်ကိုကျွန်တော်တို့ကအပြိမှတ်ပြုဖို့ပါဒီတော့ဒါဟာကျင့်သပေးခဲ့တဲ့အဖွဲ့အစည်းရဲ့ဂုဏ်သိက္ခာလည်းဖြစ်တယ်မဲပေးခဲ့တဲ့ပြည်သူတွေရဲ့ဂုဏ်သိက္ခာလည်းဖြစ်တယ်တောင်းလိုက်တဲ့အခါမှာအမျိုးသားလုံးရဲ့ဂုဏ်သိက္ခာဖြစ်နေလို့ပါအဲ့ဒီအတွက်အပြိမှတ်မကျူတဲ့သဘောတက်ရောက်သွားတဲ့လူရဲ့အတိုင်းဟာအမျိုးသားဂုဏ်သိက္ခာကိုကြာသိနေတယ်ဖြစ်တယ်ဆိုတာကိုကျွန်တော်တို့ဒီကနေ့ပြသပေးလိုပါတယ်
။ကိုမင်းကိုနိုင်ရဲ့သဘောထားကြားတာစိတ်ပြေစရာပေါ့လေ။ကျိုင်းတုံသတင်းစာရှင်းလင်းပွဲမှာ NLD ကိုမတရားတင်ကြေညာနိုင်တဲ့အထောက်အထားတွေရှိပေမဲ့စစ်အစိုးရရဲ့အပြောအယသဘောထားကြီးကြီးနဲ့ NLD ကိုနိုင်ငံရေးဆက်လုပ်ခွင့်ပေးထားတယ်လို့ဆိုပါတယ်။ဒီကိစ္စလည်းစိုးရိမ်နေကြတာတော့အမှန်ပဲဥတီအောင်ခန့်ရေး
။တချို့သုံးသပ်သူတွေကတော့စစ်အစိုးရအနေနဲ့ NLD ပါတီကိုမတရားတင်ကြေညာဖို့မမြင်ဘူးလို့ပြောသူတွေလည်းရှိနေပါတယ်အမျိုးသားရေးဦးဝင်းနိုင်ရဲ့အယူအဆကိုနားထောင်ကြည့်အောင်ခင်ဗျာ
NLD ကိုတို့ခွဲတယ်ဆိုတာကတော့ဒီများသောအားဖြင့်ပေါ့လေအများစုကအဲ့ဒီလိုမြင်ကြတယ်ပေါ့လေအဲကျွန်တော်ကတော့သိပြီးတော့မသေးကြဘူးခင်ဗျာအဲဘာဖြစ်လို့လဲဆိုတော့သူတို့ NLD ကိုဖြိုခွဲပစ်လိုက်လို့ရှိရင်အတိုက်အခံလုံးဝမရှိဘဲဖြစ်သွားလိမ့်မယ်အတိုက်အခံလုံးဝမရှိဘဲဖြစ်သွားရင်နိုင်ငံတကာရဲ့မြင်မှာတိတ်ပြီးတော့ကိုအယုတ်ဆိုးလို့တဲ့အခြေအနေမျိုးကိုရောက်သွားလိမ့်မယ်ဗျာဆိုတော့အဲ့ဒီလိုအခြေအနေမျိုးကိုအယောက်ခံပါမလားဆိုတော့ကျွန်တော်နည်းနည်းသန့်တရားရှိတယ်ပေါ့လေဆိုတော့ NLD ကိုသူတို့ဆက်ပြီးတော့အဲနှိမ်ကောင်းနှိမ်မယ်ပေါ့ဗျာဆက်ပြီးတော့ရေလိုပဲရေးယူကောင်းရေးယူမယ်ကြက်တဲအောင်လှုပ်ထားမယ်စသဖြင့်ပေါ့လေသို့တော့လုံးဝကြီးတော့ရုပ်တရက်ဖြတ်ပြစ်မယ်ဆိုတာကတော့ကျွန်တော်အနေနဲ့သိပြီးတော့ခံမှန်းရတာခက်ခဲတယ်လို့ကျွန်တော်အဲ့လိုလေးအဲထင်ပါတယ်ခင်ဗျာ
NLD ကိုမတရားသိမ်းမကြေညာဘူးပဲထားဆွေးနွေးလမ်းကြောင်းပေါ်မှာရောလူငယ်ចောင်းသားတွေရဲ့အမြင်ဘယ်လိုလဲညှော်လင့်သေးတယ်လား
အခုဆက်ပြီးတော့ရှစ်လေးလုံးမျိုးဆက်ចောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုကိုကြီးရဲ့အမြင်ကိုနားထောင်ကြည့်ပါအောင်ခင်ဗျာသူကတော့တွေးဆုံဆွေးနွေးရဲကသာပြဿနာတွေရဲ့အဖြေပဲလို့ယူဆထားပါတယ
်အဲကျွန်တော်ကတော့တစ်ဖက်ကအခုသူတို့ဘယ်လိုပဲပြောနေနေကျွန်တော်တို့နိုင်ငံမှာအတီငိမ့်နဲ့ဖွံ့ဖြိုးတိုးတက်မှုကိုတကယ်ကိုလေးလေးနက်နက်လိုချင်တယ်ဆိုရင်တော့သစ်ဆုံဆွေးနွေးတဲ့နည်းလမ်းကိုဆောင်ရွက်လို့မရပါဘူး။ဒါကြောင့်လဲဆိုတော့ကျွန်တော်တို့မြမသမိုင်းမှာပဲဖြစ်ဖြစ်အဲကမ္ဘာသမိုင်းမှာပဲဖြစ်ဖြစ်တကယ်တီငိမ့်နဲ့ရလဒ်တစ်ခုထွက်ဖို့ဆိုတာကသစ်ဆုံဆွေးနွေးပွဲကိုသွားရတာပါပဲ။နောက်ဆုံးစစ်မှတ်ဖြစ်ပွားနေတဲ့နိုင်ငံတွေကြားအုပ်စုတွေကြားမှာတောင်မှနောက်ဆုံးဖြည့်ဆင်းမှုကသစ်ဆုံဆွေးနွေးမှုပါပဲ။အဲ့တော့လက်ရှိတက်မတော်ကောင်းဆောင်တွေအနေနဲ့လည်းတကယ်ကိုအဲအတွေးခေါ်မိမိမမနဲ့သဘောထားကြီးကြီးနဲ့သမိုင်းကြောင်းတွေကိုပြန်လဲသုံးသပ်မိမယ်ဆိုရင်တော့ဒီတွေ့ဆုံဆွေးနွေးမှုဟာခုချိန်မှာစိတ်လိုက်မှန်ပါဘာတွေပဲပြောပြောဆောင်လွှဲလို့မရတဲ့ဖြစ်စဉ်တစ်ခုပဲဆိုတာကိုတို့လက်ခံရလိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ
်။ဒါနဲ့ဥတျောင်ခိုင်ကိုတခုမေးပြစီဗျာမှတ်မိအောင်ပေါ့နော်စစ်အစိုးရခါခါတီးတီးညှင်းဆုံနေတဲ့လွတ်တော်ခေါ်ပေးရေး NLD ရဲ့တောင်းဆိုချက်အချင်းချုပ်များမှတ်မိတယ်လို့ပြောစမ်းပါဦးဗျာ
ဟုတ်ကဲ့ခင်ဗျာပြည်ထောင်စုနေကထုတ်ပြန်လိုက်တဲ့ NLD ရဲ့အထူးကြေညာချက်အရဆိုလို့ရှိရင်ပထမပိုင်းမှာစစ်အစိုးရအနေနဲ့ဘာကြောင့်လွှတ်တော်တရက်ခေါ်ပြီးတိုက်တဲ့အကြောင်းရွေးကောက်ပွဲဥပဒေကိုကိုးကားပြီးရှင်းပြထားပါတယ်။အဓိကအချက်ကတော့စစ်အစိုးရဘက်ကလွှတ်တော်တရက်ခေါ်ပြီးတင်တယ်။အဲ့ဒီလွှတ်တော်ဟာလည်း90ခုနှစ်ရွေးကောက်ပွဲကတင်မြှောက်လိုက်တဲ့လွှတ်တော်ကိုယ်စားလှယ်တွေပါဝင်ရမယ်။ဒီလွှတ်တော်ကနေပြီးတော့လက်ရှိစစ်အစိုးရကိုတရက်ဝင်အုပ်ချုပ်နေတဲ့အစိုးရလိုသတ်မှတ်ပေးမယ်။စစ်အစိုးရကလည်း တမတ်ထားတဲ့အသွင်ကူးပြောင်းရေးကာလတည်းအတွင်းမှာသာအုပ်ချုပ်ရမယ်ဒီအဆိုပြုချက်ကိုမေလ29ရက်နေ့မတိုင်ခင်စစ်အစိုးရဘက်ကအကြောင်းပြန်ပေးပါလို့ NLD ကအကြံပြုထားတာပါဒုတိယပိုင်းအနေနဲ့ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုဆွေးနွေးပွဲတွေမှာဒေါအောင်ဆန်းစုကြည်ကိုပါဝင်ခွင့်ပေးရမယ်ဒါကြောင့်ဒေါအောင်ဆန်းစုကြည်ကိုအကြေကျုပ်ကလွှတ်ပေးရမယ်လို့တောင်းဆိုထားပါတယ်ခင်ဗျာ
အော်မှတ်မိပြီမှတ်မိပြီတတိယပိုင်းမှာမြန်မာနိုင်ငံဆရာကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာရာဇာလီအစ်မေးရဲ့ကမကထဆောင်ရွက်မှုနဲ့ဖြစ်ပေါ်ခဲ့တဲ့နောက်အဖအနဲ့ဒေါအောင်ဆန်းစုကြည်ကြားယုံကြည်မှုတည်ဆောက်ရေးဆွေးနွေးကြတာတွေဟာစစ်မှန်တဲ့ဆွေးနွေးပွဲတွေမဟုတ်ဘူးလို့ NLD ရဲ့အထူးကြေညာချက်မှာညှင်းဆိုလိုက်ပါတယ်ကြေညာချက်ရဲ့သရုပ်ထပိုင်းမှာတော့အမျိုးသားပြန်လည်ရင်ကြားစေရေးအတွက်တွဲဆုံဆွေးနွေးရမှာဖြန့်ပြေးပေးဖို့ပုဂ္ဂိုလ်လိုတယ်လို့ယူဆရင်အာဆီယံအဖွဲ့ကအများလက်ခံယုံကြည်တဲ့နိုင်ငံခေါင်းဆောင်ကြီးဖြစ်ရမယ်လို့ဖော်ပြထားကြောင်းပါခင်ဗျာ